Ukraine ကိုကျူးကျော်တိုက်ခိုက်နေတဲ့ကာလအတွင်းရုရှားကိုပိတ်ဆို့ဟန်ထားတဲ့ပင်လယ်နယ်တွေကစစ်ကောင်တွေကနေ Ukraine ရဲ့ကောက်နံတွေပြည်ပကိုပြန်လည်တင်ပို့နိုင်ရေးသဘောတူညီမှုရဖို့နေကာလပဲလို့ Ukraine ကပြောပါတယ်ကောက်ပယ်သီးနှံတွေစတင်တင်ပို့နိုင်ရေးကုလသမဂ္ဂတူရကီအပါအဝင်ရုရှားတာဝန်ရှိသူတွေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲ Ukraine နိုင်ငံသားဝန်ကြီးကပုံထုံးနဲ့မှာအဲ့လိုပြောလိုက်တာပါသဘောတူညီမှုရဖို့ခြေလှမ်းနှစ်လမ်းလောက်သာလိုပါတော့တယ်လို့နိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဘာကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူးရုရှားနဲ့ယူကရိန်းကြားလှနဲ့ချီကြပြီးနောက်ပိုင်းပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတိုးတက်မှုရှိခဲ့ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပုံထုံးနေမှာပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံထက်ကောက်နံတန်ချိန်တန်း20လောက်ပင်လယ်နဲ့ထက်ကအိုဒီဆာစိတ်ကမ်းမှာတောင်းတင်နေတယ်လို့ရုရှားကပိတ်ဆို့ဟန်နာထားတဲ့အတွက်ဒါဇင်နဲ့ချီတဲ့ကုန်တင်သင်္ဘောတွေလည်းဒီအတိုင်းကြောက်ချရန်နာထားပါတယ်ကဘာစေကွက်ကိုအလင်းအမြန်ကုန်တင်ဖို့ဖြန့်ဖြူးတင်ဖို့ပေမဲ့ကုန်တင်တင်ဖို့အစီ20လောက်လဲဒေတာရဲမှအဆင်သင့်ရှိနေပါတယ်လို့တူရကီကပြောပါတယ်အခုလိုကောက်ပဲသီးနှံတွေတင်ဖို့ရင်းနှောင်းနေချက်ချာနေတဲ့အတွက်အထူးသဖြင့်စီးရဲတဲ့တိုင်းပြည်တွေမှာဆန္ဒရိက္ခာရှာပေါမှုအကျိုးဆက်တွေကြောက်လာမှာကိုနိုင်ငံတကာကျမ်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်